မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့သူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်မှုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုမြန်မာနိုင်ငံစီပြန်လည်လွှဲပြောင်းပေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမတ်ကြီးမန်ဂျူရယ်ကန်ချောင်ဒရီကိုမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကဆင့်ခေါ်ခဲ့ကြောင်းဖေဖော်ဝါရီလ27ရက်နေ့စွဲနဲ့ထုတ်ပြန်တဲ့နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်နိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးဆိုးဟန်နဲ့ဘင်္ဂလားဒေ့ရှ်တာမတ်ကြီးတို့နေပြည်တော်မှာမနေ့တုန်းကတွေ့ဆုံခဲ့ကြတာဖြစ်ပြီးနေရက်စွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေခက်မြန်မြန်ပြန်ဆနိုင်ရေးနိုင်ငံပူးတဲ့လုပ်ငန်းအဖွဲ့၄ချိန်မြောက်အစည်းအဝေးကိုအေပီလာတွင်နေပြည်တော်မှာကျင်းပဖို့ပြောဆိုခဲ့ကြတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဖမ်းဆီးထားတဲ့မြန်မာနယ်ကြားဆောင်ရဲတပ်သားအောင်ဘိုဘိုသိန်းကိုလည်းမြန်မာဘက်ကအမြန်ဆုံးပြန်လွှဲပြောင်းပေးဖို့ပြောဆိုခဲ့ပါတယ်2015ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်ရဲတပ်ဖွဲ့ဝင်တူမြန်မာနိုင်ငံဘက်ကိုတရားမဝင်ရောက်ရှိလာခဲ့တဲ့ကိစ္စမှာ၈ရက်တွင်းမြန်မာဘက်ကပြန်ပြီးတော့လွှဲပြောင်းပေးခဲ့ကြောင်းပြောခဲ့ပါတယ်။ဖမ်းဆီးထားတဲ့မြန်မာရဲတပ်သားကိုဥပဒေအရရေးယူဆောင်ရွက်မှုတွေဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလုပ်မှာမဟုတ်ဘဲပြည်တွင်းလုပ်ငန်းစဉ်တွေအရဆောင်ရွက်ပြီးမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ဘင်္ဂလားဒေ့ရှ်တမကြီးကပြောဆိုခဲ့ကြောင်းလည်းမြန်မာနိုင်ငံသားဝင်ဌာနရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။